စကားပြောကြရအောင်ပါတော့ရရှင်များရှင်ဒီနေ့ကလူငယ်တွေအားလုံးကိုရင်ခုန်မြန်စေတဲ့ Valentine's Day ဆိုတဲ့ချစ်သူများနေ့မလို့ Valentine အမှတ်တရလေးလိုင်းပုံကနေချစ်သူများနေ့ကိုဆင်နွှဲကြရအောင်ပ
ါဘာဘောမာလူတိုင်းဒါလေးနှခွန်းကိုပြောဘူးကြမယ်ဒါဟာချစ်တယ်ဘာဘောမာလူတိုင်းမပြောဘူးတဲ့သူမရှိပါဘူးကွယ်အနာဟာချစ်တယ်အဖိုးကလည်းဘွားကိုချစ်တယ်ပြောမှာပဲဒီကလည်းအမိကိုချစ်တယ်ချစ်တယ်ဟဲ့ကိုကလည်းမင်းကိုပြောပါတယ်ချစ်တယ
်အစိုးရကြီးသူ့မောင်ရဲ့ဒီသချင်းလေးတွေကအတိုင်းချစ်တယ်ဆိုတာကိုဟိုးရှိပဝေတနီတွေကပြောခဲ့ကြတာဖြစ်ပေမဲ့လည်းခစ်တွေပြောင်းလာတော့ပြောပုံတွေချင်းကကွဲလာသလိုအချစ်ကိုပုံဖော်ပြတာချင်းလည်းမတူတော့ပါဘူးဒီထက်မှအချစ်ကိုဂုဏ်ပြုတဲ့ချစ်သူများနေ့စိန့် Valentine's Day အခမ်းအနားတွေကအနောက်တိုင်းယဉ်ကျေးမှုတစ်ခုအနေနဲ့ပဲမဟုတ်တော့ဘဲကမ္ဘာတစ်ဝှမ်းလုံးပြန့်နှံ့ကျမတို့မြန်မာနိုင်ငံမှာပါတွင်တွင်ကျယ်ကျယ်ခစ်ဆားလာတာပါအချစ်ကြောင့်နေအသာပေးပြောရမယ်ဒီ Valentine's Day မှာသိပ္ပံနည်းကြအချစ်ကိုအတိတ်ပဲဖွင့်ကြရအောင်ပါရှင်
And I would do anything for love. I'd run right into hell and back. I would do anything for love. I'll never lie to you, and that's a fact. But I'll never forget the way you feel right now. And I would do anything for love, but I won't do that. No, I won't do that.
လူတူတယောက်ရဲ့အတွေ့ခံစားမှုနဲ့နှလုံးသားရေးရာကိစ္စရက်တွေကမျက်စိနဲ့မြင်လို့မရပါဘူး။ရေးရာရာစုပ်ကင်ပြလို့မရပါဘူးလို့ရေပုံရယုံကြည်ထားကြပေမဲ့လေဒီရင်ထဲကခံစားမှုတွေကိုစောင့်ကြည့်လို့ရပါတယ်တဲ့။အုံနောက်ရဲ့အစိပ်ပိုင်းမျိုးစုံကိုဝင်ရောက်နေတဲ့သွေးစည်းစင်းမှုကိုပုံရိပ်ဖမ်းယူရတဲ့နေပညာနဲ့စောင့်ကြည့်ကြရမှာပါ။သူတေသနာစမ်းသပ်မှုတစ်ခုမှာအချစ်နဲ့တွေ့နေပြီဆိုတဲ့ကောလိပ်ကျောင်းသားကျောင်းသူတွေကိုသူတို့ချစ်သူရဲ့ဓာတ်ပုံပြပြီးတော့အုံနောက်ကိုစကန်ဖတ်ခဲ့ပါရီ။အဲ့ခါမှာအုံနောက်ရဲ့စုပေးတဲ့စနစ်လို့ပြောလို့ရတဲ့အပိုင်းနှစ်ပိုင်းမှာလျှက်စစ်လိုင်းတွေမြင့်တက်လာတာတွေ့ရတာပါ။အဲ့ကဘာနဲ့ဆင်တူသလဲဆိုတော့ဘင်းမြူသုံးတဲ့သူတွေဆေးသုံးတဲ့ခါမှာတွေ့ရသလိုအုံနောက်မှာလျှက်စစ်လိုင်းတွေမြင့်တက်နေတာပါ။အဲ့ဒါကြောင့်ပဲဘင်းမဆရမနေနိုင်ဖြစ်ကြသလိုအချစ်ကိုတွေ့ကြတဲ့သူတွေရဲ့အုံနောက်ကလည်းအလားတူအခြေအနေမျိုးဖြစ်ပေါ်စေပါတယ်လို့Albert Einstein psychology ကပေါမောက်ခလူစီဘရောင်းကပြောပါတယ
် It's not just euphoria. You can have different emotions. You can be anxious. You can actually get angry. But the key
စိတ်ကိုပျော်ရွှင်မှုပေးတဲ့ခံစားမှုတွေကိုပဲမဟုတ်ပါဘူးစိတ်ပူရင်ပဲဖြစ်ဖြစ်ဒေါသထွက်နေရင်ပဲဖြစ်ဖြစ်ပါအဓိကအချက်ကတော့ကိုမဟုတ်တဲ့တခြားသူတဦးတယောက်ပေါ်မှာဖြစ်ပေါ်လာတဲ့ခံစားချက်ကိုပြောတာပါသူများဆိုတာကိုကကို့အတွက်ရည်ရွယ်ရာပန်းတိုင်မှာပဲသူများပေါ်ထားမိတဲ့ခံစားချက်ကကို့အတွက်ဆုလက်ဖြစ်စေတာပါ
အဲ့လိုမျိုးအုံနောက်ရဲ့စူပေးစနစ်ကိုနှိုးဆွလိုက်တယ်ဆိုရင်ပဲဒိုပါမိန်ဆိုတဲ့ဓာတ်ပစ္စည်းထွက်လာပြီးတော့အဲ့ဒီကအုံနောက်ရဲ့တခြားအပိုင်းတွေကိုပြန့်နှံ့သွားစေတာပါအုံနောက်တခြားအပိုင်းအသီးသီးကလည်းသူတို့ရဲ့တာဝန်သူတို့ဆက်ယူပါတယ် Regular Stick တို့ကမနုဿဗေဒပညာရှင် Helen Fisher ကတော့လူတဦးနဲ့တူချစ်ခင်ဆုံမှတ်မှုတွေကအားလုံးပုံစံကွက်တစ်ခုတည်းဝင်ပါတယ်ကိုကတစုံတစ်ယောက်ကိုချစ်မိပြီဆိုရင်တော့အဲ့လူနဲ့ပတ်သက်သမျှကိစ္စတွေဟာထူးခြားဆန်းကျင်တဲ့ခံစားချက်ကိုပေးတာပါပဲလို့ပြောပါတယ
် The car that they drive is different from every other car in the parking lot the house they live on the street they live on what they wear the music they like the books that they read everything about them is
ကားဆိုရင်လည်းသူချစ်သူမောင်းတဲ့ကားကတခြားကားတွေအားလုံးထက်ကိုပိုလှတယ်လို့ထင်တယ်သူတို့နေတဲ့လမ်းချစ်သူကဘာဝတ်တလဲဘာသချင်းကြိုက်တလဲဘာစာအုပ်ဖတ်တလဲဓာရီအားလုံးပါတာပေါ့အားလုံးကသူများထက်ကိုထူးနေတာအဲ့ဒါကအုံနောက်ထဲမှာဒီပါမိန်စနစ်ကအလုံးလုံးနေတယ်ဆိုတဲ့သဘောပါပဲ
အဲ့ဒိုပါမိန်ဓာတ်တွေကြွလာပြီဆိုရင်ကိုချစ်သူကိုကိုအထူးအာရုံထားခံစားရတတ်ကြတော့တာပါပဲအဲ့ဒီကနေအကျိုးဆက်ဖြစ်နေတဲ့တိတ်ကိုချစ်တတ်တဲ့အချစ်ယူတယောက်ဖြစ်နေအရန်ကိုခံစားရတတ်ကြရတော့တာပါလို့ Miss Fisher ကရှင်းပြပါတယ်
။ There's intense elation when things are going well, mood swings into horrible despair when things are going poorly, and tremendous energy you can walk all night and
ချစ်သူနဲ့အားလုံးအဆင်ပြေနေရင်တိတ်ကိုပြောစရာကောင်းနေပြီ။တခုခုအဆင်မပြေတော့ဘူးဆိုရင်ပဲဘဝပြက်မလောက်ခံစားချရပါတယ်။ပြီးတော့အဲ့လိုအချစ်နဲ့တွေ့နေတဲ့သူမှာအင်အားတွေလည်းအရန်ပြည့်နေတယ်။တညာလုံးလမ်းလျှောက်ဆိုလဲလျှောက်လို့ရတယ်မနဲ့လင်းတဲ့အထိမအိပ်ဖဲစကားပြောဆိုလဲပြောနိုင်တယ်ကိုပိုက်ထဲမှာပဲလက်ပြလေးတွေရောက်နေတယ်လို့စိတ်ထဲမှာယာကြည့်ကြည့်ဖြစ်ရတယ်ကိုချစ်သူနဲ့စကားပြောရင်အာခေါင်တွေခြောက်လာတဲ့အထိခံစားချက်ပြင်နာမျိုးဖြစ်ကြပါတယ် Will you raise me up? Will you help me down? Will you get me right out of this godforsaken town? Will you make it all a little less cold?
No, I won't do that. Anything for love.
အချက်ကနေတဆင့်ကာမဆက်ရှင်မှုတွေရေရှည်ပေါင်းတဲ့နေထိုင်မှုတွေဖြစ်ပေါ်လာပြီးတော့အဲ့ဒီခံစားချက်တွေအားလုံးကတခြားခံစားချက်တွေတဲ့ဘာကြောင့်ပြင်းထန်ရလဲဆိုတာကိုတော့ Miss Fisher ကအခုလိုဆက်ပြီးတော့ရှင်းပြပါတယ်
။ Darwin said if you have 4 children and I have no children, you live on and I die out.So it's not how much money you make, it's not how good looking you are, it's how many children you have.
Charles Darwin ကပြောဘူးပါလေ။ခမည်းမှာကလေးလေးယောက်ရှိပြီးကျွန်တော်မှာတယောက်မှမရှိဘူးဆိုရင်ခမည်းကအသက်ရှိပြီးကျွန်တော်သေဆုံးသွားမယ်တဲ့။အဲ့ဒါကကိုကလေးဘယ်နှစ်ယောက်မွေးနိုင်လဲဆိုတဲ့အချက်ကိုပြောတာပါ။ကိုယ့်ရဲ့ DNA ကိုဘယ်လောက်လက်ဆင့်ကမ်းနိုင်လဲဆိုတာကိုပါ။ဒါကြောင့်အုံနောက်ရဲ့အစိအပိုင်းတချို့ကကိုဘသူကိုကျင်းပေါ်အဖြစ်နဲ့ပေါင်းဖက်မယ်ဆိုတာတွေ့အောင်ရှာခိုင်းတာပါ။ကိုချစ်တဲ့သူကိုတွေ့ပြီးဆိုရင်အ ਨੇ ဆုံးကလေးတယောက်ကိုအတူတကွပြုစုပြောထောင်နိုင်ကြတဲ့အထိရှင်တွဲနေထိုင်ခိုင်းတာပ
ါလူတွေဟာအချစ်ကိုတွေးရှိပြီးတော့ဒီအချစ်ကိုဘလို့ရေရှည်တည်တံ့အောင်လို့ထိန်းထားကြတယ်ဆိုတဲ့ဆက်နွယ်မှုကနေစိုးရူကောင်းပဲရာသက်ပံလက်တွဲမှုဆိုတဲ့ယဉ်ကျေးမှုထုံးသွားလာစေတာလို့လဲဆိုပါတယ် Miss Fisher ကပဲ
People live for love they sing for love they compose all kinds of myths and legends about love but they also kill for love
လူတွေအချစ်အတွက်ပဲအသက်ရှင်နေထိုင်ကြတယ်အချစ်အတွက်တည်သချင်းတွေတည်ဆူကြတယ်။အချစ်နဲ့ပတ်သက်တဲ့ရှေးဆိုရိုးတွေစကားပုံတွေမျိုးစုံရေးသားခဲ့ကြတယ်။ဒါပေမဲ့အချစ်အတွက်လည်းလူတွေတတ်ကြအသက်တွေအသေးခံကြဖြစ်ကြတယ်။ဒါကြောင့်အချစ်ဆိုတာအလွန်ပြင်းတဲ့အုံနောက်စနစ်တစ်ခုလို့ပြောရတာပါ။ကျမကတော့ဆွဲလန်းယူသွမှုတစ်ခုလို့ပြောချင်တယ်။အစင်းတွေပြင်းနေရင်တိတ်ကိုတာယာမှုပေးတဲ့ဆွဲလန်းမှုဖြစ်ပြီးအစင်းမပြေတဲ့အခါမှာတော့တိတ်ကိုခံရခက်တဲ့ဝေဒနာဖြစ်ပါတယ်။
တခြားဆွဲလန်းယူသွမှုတွေလိုပဲအချစ်ကကိုယ့်ရဲ့ဆုံးဖြတ်နိုင်စွမ်းတွေအတွေးအခေါ်တွေကိုရိုင်းနှက်စေတဲ့အတွက်ကြောင့်ပဲ Elvis Presley တချင်တပုတ်လိုအချစ်နဲ့ပတ်သက်ရင်အယူတွေပဲအပြေးလေရောက်လာတတ်ကြပါတယ်လို့ပြောရမှာဖြစ်ပါလိမ့်ရှင်။ချစ်သူများနေမှာချစ်တဲ့သူတိုင်းဘဝရသခံစားနိုင်ပါစေလို့တောင်းဆိုပြုပါရနော်။နောက်တစ်ပတ်ကျတော့မှစကားတွေဆက်ကြတာပေါ့။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ Wise men say Only fools rush in, but I can't help falling in love with you. Shall I stay? Would it be Surely to the sea, darling, so
to the sea.